မင်းညာသူဝနာအားစားကွင်းမှာမြန်မာနဲ့အင်ဒိုနီးရှားတို့အတင်းရှင်ပြိုင်ခဲ့တဲ့ဘောလုံးအားစားပွဲကိုမြန်မာပြည်သက်3000ကျော်လောက်ကွင်းထဲမှာလာရောက်အားပေးခဲ့ကြပါတယ်မြန်မာအတင်းကပွဲပထမပိုင်းမှာတင်ပယ်နရီပြစ်ဒဏ်ဘောပေးခဲ့ရပြီးအဲ့ဒီပယ်နရီပြစ်ဒဏ်ဘောကနေအင်ဒိုနီးရှားအတင်းကတကိုးရသွားပြီးတဲ့နောက်ပိုင်းအင်ဒိုနီးရှားကတိုက်စစ်ကနေခံစစ်အသွင်ပြောင်းစားခဲ့တဲ့အတွက်မြန်မာအတင်းဟာပထမပိုင်းမှာတင်ဂိုးသွင်းခွင့်နေမချခဏရခဲ့တာတော့ဂိုးသွင်းခဲ့နိုင်ခြင်းမရှိခဲ့ပါဘူးအင်ဒိုနီးရှားအတင်းကိုရှုံးနှိမ့်ခဲ့တဲ့အတွက်တောင်းနဲ့ချီတဲ့မြန်မာပြည်သက်တွေဟာမြန်မာအတင်းကိုပြစ်တင်ရှုံးချခဲ့တယ်လို့ပြည်သက်အချို့ကဘောလုံးပွဲရှင်ပြိုင်ကစားနေတဲ့အချိန်တွင်းမှာပဲသူဝနာကွင်းရဲ့မြောက်ဖက်နယ်တောင်ဘက်ပွဲကြီးစဉ်တွေကထိုင်ကုန်တွေကိုရိုက်ချိုးဖျက်ဆီးခဲ့တာတွေလည်းရှိခဲ့ပါတယ်။ဘောလုံးကွင်းအပြင်ဘက်အရောက်မှာတော့ဝေစင်နာလမ်းမကြီးပေါ်မှာမြန်မာနိုင်ငံအလံတွေမြန်မာဘောလုံးအသင်းဝစ်စုံတွေနဲ့စီးကိန်းအမှတ်တရဆိုင်းဖုတ်တွေကိုမီးရှို့ဖျက်ဆီးခဲ့ကြတဲ့အတွက်လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့ရုံးရင်းဆန်ခံဖြစ်ခဲ့ပါတယ်
။ကျွန်တော်ဆိုရင်ကျွန်တော်နေပြည်တော်ကလုံးဘုံကင်းလုပ်ထားတယ်။ကျွန်တော်အုပ်စုတက်မှလို့အားလုံးမျောလိုက်ထားတာ။ဒါပေမဲ့ရလကကျွန်တော်တို့ဆုတ်ပြတ်တက်သွားတယ်။ဒါကတော့ကျွန်တော်မလေးတံလို့ကျွန်တော်တို့ပေါက်ကွဲလာတယ်။လိုင်းစမဲကကျွန်တော်တို့ကရမယ်လုံနေသူကတစ်ဖက်ကိုပြေးပေးတယ်။
ကျောင်းထဲကမကျေနပ်ဘူးဗျာ
။ကျေနပ်ဘူး
။ဒါကမြန်မာဘောလုံးအသင်းအင်ဒိုနီးရှားအသင်းကိုရှုံးနှိမ့်ပြီးဘောလုံးကွင်းအပြင်ဘက်ကိုထွက်လာတဲ့ပြိသက်တူပြောသွားတာပါ။အင်ရှင်မြန်မာဘောလုံးအသင်းဟာမကြသေးခင်ကရှင်ပြိုင်ခဲ့တဲ့အုပ်စုတွင်ပြိုင်ဘက်ဖြစ်တဲ့ထိုင်းနိုင်ငံအသင်းကိုတည်ရရအောင်ကစားခဲ့ပြီးတဲ့နောက်ပိုင်းအုပ်စုကနေတက်ပြီးဆီမီဖိုင်နယ်ရောက်ဖို့အလားအလာအကောင်းဆုံးအသင်းဖြစ်ခဲ့တယ်လို့ဘိုလ်လူပွဲအထိတက်ဖို့ပါမြန်မာပြည်သက်တွေကမျှော်လင့်ထားခဲ့ကြတာပါဒါကြောင့်လဲမြန်မာဘောလုံးပြည်သက်တွေမခံမြန်းနိုင်ဖြစ်ခဲ့ကြတာလို့သိရပါတယ
်ပေါ့ဦးပြောမယ်ဒီနေ့ငါတနေ့တိုက်စီမောင်းတယ
်။
တနေ့ဝင်ငွေ1000ပဲရှိတယ်။ဒီနေ့ပေါ်မှာငါလက်မှတ်1000 2500ဝယ်ကြည့်တယ်။ဘာဖြစ်လို့ဒီလား။ဘာမှစိတ်နဲ့ဝယ်ကြည့်တာကွာ။တို့နိုင်ွားရင်ငါတို့ပဲအကျိုးရှိတယ်။သမင်းစားနဲ့ပတ်စံတော်ပြောနေအားမေးတာ။ဒီကောင်လေးပြစ်စလက်ကလှုပ်သွားတယ
်။ဒါကမြန်မာပေါ်လုံးအသင်းကိုမှောင်ခိုလက်မှတ်မြန်မာစက်ဝင်1000နဲ့ပေးပြီးလာရောက်အားပေးခဲ့တဲ့တက်စီရင်မောင်းတူရင်ဖွင့်ခဲ့တာပါ။ကိုရီးယားလူမျိုးမြန်မာဘောလုံးအသင်းနီးပြချုပ်ပတ်ဆောင်ဟွာကအရှိတောင်အာရှဘောလုံးပြိုင်ပွဲရဲ့အမှတ်ပေးစည်းမျဉ်းတွေကိုသူ့အနေနဲ့ချုပ်တီးမသိရှိခဲ့သလိုမြန်မာအသင်းကိုအင်ဒိုနီးရှားအသင်းက3ခုအထိသွင်းခဲ့ရင်တော့အုပ်စုကနေတက်နိုင်မယ်လို့နားလည်ထားတယ်လို့ပြိုင်ပွဲပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုပြောခဲ့ပါတယ်တိုင်ဝဲပထမပိုင်းမှာအဓိကကစားသမားတွေဖြစ်တဲ့ကျော်ကူကူတို့လိုကစားသမားတွေကိုချန်လန့်ထားခဲ့တဲ့အတွက်မြန်မာအသင်းဟာပွဲပထမပိုင်းမှာကစားခွင့်အားရစရာမရှိသလိုဖြစ်ခဲ့ရပါတယ်။အခုလိုမြန်မာအသင်းအင်ဒိုနီးရှားအသင်းကိုရှုံးနေပြီးအုပ်စုအဆင့်ကနေထွက်ခဲ့ရတာဟာကစားသမားတွေမှာအားနည်းချက်တွေရှိနေသလိုနီးပြချုပ်နဲ့အုပ်ချုပ်မှုအဖွဲ့တွေကြားညှဉ်းညွတ်မှုမရှိခဲ့လို့မြန်မာအသင်းရှုံးနေခဲ့ရတာဖြစ်တယ်လို့မြန်မာလေရေးစင်ဘောလုံးသမားဟောင်းကိုမျိုးလန်ဝင်းက RFA ကိုအခုလိုပြောပါတယ်။
အော်အဓိကတော့ကျွန်တော်တို့ကတော့အကောင်းဆုံးလူရရနဲ့ကျွန်တော်တို့ရှင်ပြိုင်တယ်အကောင်းဆုံးကျွန်တော်တို့ဒီမြန်မာပြည်သက်တွေရောအကောင်းဆုံးအားပေးကြရတယ်ပေါ့နော်ကိုတိုင်းမှာလည်းကစားရတယ်ဒါပေမဲ့လည်းတူးချင်းမှာကျွန်တော်ပြန်တွက်ကြည့်လိုက်တဲ့အချိန်မှာကျွန်တော်တို့ဒီကလေးတွေကရန်အားနေတယ်ပေါ့ဘောလုံးကျန်းကျင်မှုတွေရောဒီအခြေခံပိုင်းတွေမှာတော်တော်လေးအားနေပါတယ်အခုတော့ဘယ်လိုပဲဖြစ်ပါဒါနီးပြားတရားအနေနဲ့ပတ်စံကတော့သူတာဝန်ယူတယ်ပေါ့ဒါပေမဲ့သူပြောရတာထပ်တူပဲစနစ်သာသူကြိုပြီးတော့သိရမယ်ဆိုရင်ပွဲထွက်တဲ့လူစေးသူတမျိုးစင်စင်မှာပေါ့နော်အဲ့လိုမျိုးလေးပြောအဲ့တော့ကျွန်တော်တို့ကဘလို့လဲဆိုတာတော့နားမလဲဘူးဒါပေမဲ့လည်းဘောလုံးအသင်းမှာလည်းကျွန်တော်ဘောလုံးသမားတွေယူရကောင်းနေလို့မဖြစ်ဘူးမိပြကောင်းနေလို့လည်းမဖြစ်ဘူးအုပ်ချုပ်မှုပိုင်းအားနေနေလို့လည်းမဖြစ်ဘူးအကုန်လုံးကတစုတဲ့တဝေးတဲ့တညီတဲ့ဖြစ်မှာလားဒီအသင်းကအောင်မြင်တာလေဆိုတော့အခုကအဲ့လိုမျိုးမရှိဘူးလို့ကျွန်တော်မြင်တယ်ပေါ့နော
်မြန်မာဘောလုံးအသင်းအင်ဒိုနီးရှားအသင်းကိုရှုံးနှိမ့်ခဲ့ပြီးရုံးရင်းဆန်ခတ်ဖြစ်ခဲ့တာတွေကိုဂျက်တက်ဖွဲ့ဝင်လုံချုံရေးအင်အား1000ကျော်နဲ့မိသက်က5စီးအသုံးပြုပြီးစုပူနေတဲ့ပြိသက်တွေကိုလူစုခွဲခဲ့ကလူ9ယောက်လောက်ကိုလည်းဖမ်းဆီးထိန်းသိမ်းခဲ့တယ်လို့ RFA သတင်းထောက်ကိုစိုင်းထွန်းအောင်လွင်ကအဲ့ဒီနေရာကနေသတင်းဖွင့်ပို့ခဲ့ပါတယ်။မြန်မာဘောလုံးအသင်းရှုံးနှိမ့်သွားခဲ့ရင်စုပူမဲ့ပြိသက်တွေကိုဘယ်လိုလှုပ်ဆောင်ရမယ်ဆိုတာကိုလုံခြုံရေးအဖွဲ့တွေအနေနဲ့ကြိုတင်ပြင်ဆင်ထားဖို့လိုသလိုစုပူခဲ့တဲ့ပြိသက်တွေကိုလည်းပြင်းပြင်းထန်ထန်အပြစ်မပေးသင့်ဘူးလို့အားကစားကလောင်ရှင်ကိုစောတထွေးက RFA ကိုပြောပါတယ်
တကယ်လဲမြန်မာတင်းကရှုံးနေသွားခဲ့ရင်ပိတ်သက်တွေကမကျင်းတဲ့လို့တစ်ခုဖြစ်ရင်ဘာတွေလုပ်တင်လဲဆိုရဲစီမံတွေကိုသူတို့အနေနဲ့ကြိုတင်ပြီးတော့ချမှတ်ထားမယ်နောက်တစ်ခုကလာတဲ့ပိတ်သက်တွေအတိုင်းမျိုးဖြည့်ဆည်းခြင်းလို့လာတာမဟုတ်ဘူး800ရှာအားကစားပြိုင်ပွဲနဲ့မြန်မာဘောလုံးတင်းကိုအားပေးဂုဏ်ပြုဖို့သူတို့ရဲ့ကိုပိုင်ခြေနေကိုပိုင်ငွေတွေကိုပိတ်ဆက်ပြီးမှလာတဲ့သူတွေဖြစ်တယ်လို့ရှုမြင်ဖို့လိုတယ် ယ်အလိုမဟုတ်ဖဲနဲ့တိုင်းပြည်ကိုဖျက်ဆီးဖို့လုံခြုံရေးပြပြအောင်လုပ်ဖို့လာတယ်လို့လုံခြုံရေးဘက်ကမြင်တော့ဒါတယောက်နဲ့တယောက်နားလည်မှုပို့ပြီးတော့အလံဝေးသွားမှာဖြစ်ပါတယ်ကိုအမျိုးသားသင်းနိုင်ငံလို့လာရောအားပေးတဲ့လူတွေကိုအရှုံးတဲ့အတွက်ကြောင့်သူတို့ရဲ့စိတ်ခံစားချက်ပေါက်ကွဲမှုတွေကိုပြင်းပြင်းထန်ထန်နှိပ်ကွပ်မယ်ပြစ်ဒဏ်ပေးမယ်ဆိုတော့ဒါတရားမျှတမှုရှိမှာမဟုတ
်ပြီးခဲ့တဲ့2011ခုနှစ်ကကျင်းပခဲ့တဲ့2014ကမ္ဘာဖလားခြေဆစ်ပွဲမှာအချင်းမြန်မာအသင်းကအိုမန်လေဗီစင်အသင်းကိုရှုံးနိမ့်ခဲ့တော့ကလည်းပွဲပြီးမှပြိသက်တချို့ကဂဲလုံးတွေခြေတံဘူးတွေနဲ့ကွင်းထဲကိုပစ်ပေါက်ခဲ့တဲ့အတွက်ကမ္ဘာဘောလုံးအဖွဲ့ချုပ်ရဲ့ပြစ်ဒဏ်ချမှတ်ခြင်းကိုခံခဲ့ရသလိုသူဝနအားစားကွင်းရဲ့အထူးတန်းနဲ့အရှိတ်အတန်ပွဲကြည့်စဉ်တွေကိုလည်းတန်စကားတွေကာရန်ခဲ့ရတယ်လို့လေးလာစောင့်ကြည့်သူတွေကမှတ်ချက်ပေးကြပါတယ်မြန်မာလူကြီးစင်ဘောလုံးအသင်းအောင်မြင်မှုတွေရရှိလာဖို့ဆိုရင်ဘောလုံးကိုအခြေခံကနေစပြီးပြန်တင်ဖို့လိုသလိုအစားတောက်ကအစခန္ဓာကိုယ်ချန့်ခိုင်မှုအစုံ15နှစ်လောက်အချိန်ယူပြီးကစားသမားအသစ်တွေကိုမွေးထုတ်ပေးဖို့လိုအပ်တယ်လို့မြန်မာလူကြီးစင်ဘောလုံးသမားဟောင်းကိုမျိုးလန်ဝင်းက RFA ကိုပြောပါတယ်
ကျွန်တော်တွေ့ကြုံရဆိုတော်တော်ကြီးကိုနှင်းနဲ့စဉ်းစားရမယ်15နှစ်ကျော်လောက်ပေါ့နော်အချိန်ယူရမှာဓမ္မကွာနေလဲဆိုတော့ကျွန်တော်အခြေခံနေကွာနေနောက်ပြီးတော့ခန္ဓာကိုယ်ဖွဲ့စည်းပုံနဲ့စားအသောက်တွေကွာနေပေါ့နော်သေချာကိုစမ်းသပ်ပြီးတော့ကျွန်တော်တို့ကြွေးမွေးပြီးတော့ကျွန်တော်အခြေခံဘောလုံးစုတဲ့အခြေခံနဲ့အဲ့လိုမျိုးသိမ့်သိမ့်မှာပဲရပါဒီကပေါ်ပြင်တစ်ခါလေးလှုပ်လိုက်အားရလာလာစုကြံလိုက်ဆိုရင်တော့တက်လာတဲ့လူကြီးတိုင်းတကယ်တည်းမိုးတဲ့ရေတဲ့ကြာရင်ခဏလေးမရှိဘူးလို့ပြောရတာပေါ့
ပြည်သက်တွေရဲ့မှတ်ချက်တွေနဲ့ပြောကြားချက်တွေကတော့အရှိတောင်အာရှအားစားပြိုင်ပွဲကိုနှစ်ပေါင်း44နှစ်ကြာမှအင်ရှင်အဖြစ်ကျင်းပခွင့်ရခဲ့တဲ့အတွက်မြမအသင်းကိုနိုင်ချင်တဲ့စိတ်ပူများတာလည်းပါတယ်လို့ပြောကြပါတယ်ခင်ဗျာ